င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်အတွက်ပထမဆုံးတင်ပြချင်တာကတော့မတူပီဒေတာကန်တူအီးမေးလ်ကနေပေးပို့လာတဲ့စာပါကျွန်တော်တို့ချင်းပြည်နယ်တောင်ပိုင်းမတူပီမြို့ပတ်မှာဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပိတ်ထားတာနှစ်နှစ်ချီရှိနေပါပြီဆွေမျိုးတွေတငယ်ချင်းတွေနဲ့လည်းဘလို့မှအဆက်အသွယ်မရပါဘူးဒီလိုအမောက်ခစ်ထဲမှာစစ်ကောင်စီတပ်တွေကကြိုက်သလိုစိုးနေကြပါပြီကျွန်တော်တို့အခုအညီမဲ့နေပါပြီ RFA စစ်ကောင်စီတပ်ရင်းမှုကလည်းခရီးရန်တွေကိုချိန်ချောက်ပါတယ်တဲ့တောင်ပေါ်တက်ပြီးဆူတောင်းရင်လဲ CDF နဲ့ PDF တွေအတွက်ဆူတောင်းတာဆိုပြီးနံပါတ်တွေကိုလိုက်မှတ်ပါတယ်။နောက်ကိုဆူမတောင်းဖို့လဲတားမြစ်ပါတယ်တဲ့။အင်တာနက်ဖြတ်တာဖုန်းလိုင်းတွေဖြတ်တာဘာသာရေးကိုအနှောက်အယှက်ပေးတာတွေကအခြေခံလူအခွင့်အရေးကိုချိုးဖောက်တာလို့ကျွန်တော်နားလည်ထားပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာစစ်ကောင်စီတက်တွေလူအခွင့်အရေးချိုးဖောက်နေတာကိုနိုင်ငံတကာကကူညီဖို့တောင်းဆိုကြပါတယ်။ RFA သတင်းဌာနအနေနဲ့လဲနိုင်ငံတကာခေါင်းဆောင်တွေစီသတင်းအရောက်ပို့ပေးပါခင်ဗျာ။ကျေးဇူးတင်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။အခုဆက်ပြီးတော့ရန်ကုန်မြို့ကစစ်တပ်ဗိုလ်ကြီးဟောင်းတဦးရဲ့ယင်ဖွင့်ပေးစာကိုတင်ပြပါမယ်။ RFA ရေစစ်တပ်ကစစ်မှုထမ်းဟောင်းတခြားအဆင့်တွေအရာရှိကြီးငယ်တွေနောက်လက်ရှိတာဝန်ထမ်းဆောင်နေကြသူတွေဟာဒလန်လောက်တာစစ်တပ်ထောက်ခံတာတွေကြောင့်ဒီ UG တွေ PDF တွေရဲ့တပ်ဖြတ်တာခံနေကြရပါတယ်။ကျွန်တော်တို့လိုစစ်ဗိုလ်ဟောင်းတွေအနေနဲ့လည်းအဲ့ဒီလိုအသက်ခံရမှာကိုကြောက်နေကြပါတယ်တဲ့။ကျွန်တော်တို့ဟာတာမန်ရက်ွက်တွေထဲမှာဒီဒလန်လောက်တာစစ်တပ်ကိုထောက်ခံတာအမှန်တရားကိုမျက်ကွယ်ပြုတာတွေမဟုတ်ဘဲနဲ့ရိုးရိုးသားသားနေထိုင်လုပ်ကိုင်စားတောက်နေကြသူတွေပါဒါပေမဲ့စစ်သားဆိုရင်တိမ်ကြုံပြီးမုန်းနေကြတဲ့ဒီရက်ွက်ထဲကမလို့မုန်းထားသူတွေရဲ့လှုပ်ကြံသတင်းပေးမှုတွေကြောင့်အသက်ခံရမှာကိုကြောက်နေကြရပါတယ်တေသွားရင်တောင်ကိုယ်သမိုင်းမလှပဲမိသားစုပါမကြံမျက်နှာငယ်နေရမှာပါဒါကြောင့် UG ရေ PDF တွေအနေနဲ့အမှန်တကယ်ဒလန်ဟုတ်မဟုတ်ကိုတေချာလေ့လာစစ်ဆေးစေချင်ပါတယ် NUG ကိုလည်းအသိပေးစေချင်ပါတယ်ကျွန်တော်တို့မှာ UG နဲ့ PDF ကိုကြောက်ရပြူစောတိနဲ့နှစ်ဖက်ချွန်ဒလန်တွေကိုလည်းကြောက်နေရတဲ့အကြောင်း RFA ကနေရင်ဖွင့်ရေးသားလိုက်ပါတယ်။လုံခြုံရေးအရာပေးပို့တဲ့အကောင့်နံပါတ်ကိုမဖော်ပြပါနဲ့ဆိုပြီးတော့မြစ်တာရက်ခံထားပါတယ်ရှင်။အခုတခါတော့သကိုင်းတိုင်းကဏီမြို့နယ်ဘက်ကရွာတရွာကနေမလေးရှားကိုအလုတ်သွားလုံမဲ့သူတဦးပေးပို့လာတဲ့စာကိုတင်ပြပါမယ်။ကျွန်တော်ကတော့မလေးရှားကိုထွက်ပြီးအလုတ်လုံမဲ့ရွှေပြောင်းအလုတ်သမားတစ်ယောက်ပါ RFA ။အလုတ်ကင်ရှောက်ဖွေးရေးအေဂျင်စီတွေနဲ့စစ်ကောင်စီအလုတ်သမားဝင်ကြီးဌာနရဲ့မတိကျွတ်ပြမှုတွေကိုရင်ဖွင့်တိုင်ကြားခြင်းလို့ပါခင်ဗျာပထမတစ်ချက်ကဝန်ဆောင်စရိတ်ပါဝင်ကြီးဌာနကစာထဲမှာသတ်မှတ်ထားတာကအမေရိကန်ဒေါ်လာ850ပါဒေါ်လာကိုပေါက်ဈေး2100နဲ့ပါဒါပေမဲ့အပြင်မှာကျတော့ဝန်ဆောင်စရိတ်ကအနည်းဆုံးအမေရိကန်ဒေါ်လာ1500ပေါက်ဈေးရှိနေပြီးတော့တချို့ဆိုရင်2000လောက်အထိကိုဒီပွဲစားအေဂျင်တွေကတောင်းနေပါတယ်ဒေါ်လာပေါက်ဈေးကလည်းအနည်းဆုံးဒေါ်လာကို3000လောက်နဲ့တွက်ပြီးပေးရတာပါဒုတိယတစ်ချက်ကအေဂျင်စီတွေကအလုတ်ခေါ်စာမလာဘဲနဲ့စာအုပ်အကြေကဇယံဆိုပြီးတော့အနည်းဆုံး3သိန်းတောင်းပါတယ်အလုတ်မလာတာကြာလို့စာအုပ်ပြန်တောင်းရင်ဇယံဆုံးပါတယ်တဲ့နောက်ဆုံးတစ်ချက်ကတော့မလေးရှားဘက်ကကုန်ကျစရိတ်အခမဲ့နဲ့အလုတ်ရှင်ကစရိတ်စိုက်ပြီးခေါ်တဲ့အလုတ်ဆိုရင်လဲဒီဘက်ကအေဂျင်တွေကပတ်စံကိုလက်သိပ်ထိုးပြီးပေးနိုင်တဲ့သူတွေကိုပဲအင်တာဗျူးအအောင်ပေးပါတယ်တဲ့လက်ရှိမှာကအလုတ်ခေါ်စာတွေနည်းပြီးပြပထွက်ချင်နေတဲ့သူတွေကများနေတာပါဒီလိုကိစ္စတွေဖြစ်နေတာကိုတိုင်ပေမဲ့အလုသမားဝင်ကြီးဌာနကလူကြီးတွေကတော့မတိကျွတ်ပြုတ်ပြီးဖြေရှင်းမပေးပါဘူးကျွန်တော်တို့လိုပြပထွက်မဲ့လူငယ်တွေအခက်အခဲတစ်ခုဖြစ်ရင်ဘယ်ကိုတိုင်လို့တိုင်ရမှန်းမသိတော့လို့ RFA ကနေသိအောင်ပြောပေးပါဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့မလေးရှားရောက်မြန်မာအလုသမားတဦးရဲ့ပေးစာကိုတင်ပြကြပါမယ်မင်္ဂလာပါ RFA ကျွန်တော်ကမလေးရှားနိုင်ငံကွာလာလမ်ပူးမြို့ဆလာယန်းမြို့မှာနေပါတယ်ဒီမှာရွှေပြောင်းအလုသမားတွေကိုအထောက်ထားရှိတဲ့သူကိုရောမရှိတဲ့သူတွေကိုပါ CID စုံတောက်တွေကဖမ်းဆီးပြီးငွေညှစ်နေလို့ပါတဲ့တောင်းတဲ့ငွေကလည်းများပါတယ်မလေးရှားငွေ2000ကနေ5000ကြားတချို့တွေဆိုရင် 8000 ကနေ 10000 လောက်အထိပေးရပါတယ်တချို့တွေဆိုရင်လည်းဖုန်းတောင်းပြီးတော့စစ်ပါတယ်ဒီဖုန်းထဲမှာနံပါတ်4လုံးတွေ့ရင်ချဲထိုးတယ်ဆိုပြီးတော့ပုံမှန်တွေတက်ပါတယ်အထောက်ထားရှိရင်လည်းဘိန်းရောင်းတယ်ဆေးကြောက်ရောင်းတယ်ဆိုပြီးတော့လူတော်တော်များများကိုဖမ်းသွားတာကြောင့်ပတ်စံနဲ့လိုက်ထုတ်ရပါတယ်တဲ့တချို့တွေဆိုရင်ဘာပြစ်မှုမှမလုပ်ဘဲနဲ့မလေးရှားငွေ1000ခွဲ2000အထိကုန်သွားပါတယ်။ကျွန်တော်ကိုယ်တိုင်တောင်မကြခင်ကပဲအပြစ်မရှိလို့ပြန်လွတ်လာတာပါ။မလေးရှားငွေ1000နီးနီးကုန်သွားပါတယ်။မြန်မာနိုင်ငံကမိသားစုစီကိုဒီလရောနောက်လအတွက်ပါပတ်စံမပို့နိုင်တော့ပါဘူးဗျာ။နိုင်ငံတိုင်းနိုင်ငံတိုင်းမှာရဲကဖမ်းတာပဲကျွန်တော်ကြားဘူးပါတယ်။ဒီမှာတော့စုံတော့ကဖမ်းတာပါ။သူတို့တွေကအရွက်ဝတ်တွေနဲ့လာဖမ်းတာဆိုတော့မသိတာဘူးဖြစ်နေပါတယ်။လူတော်တော်များများလည်းဒုက္ခရောက်ကုန်ပါပြီဆိုပြီးတော့ပေးပို့ရင်ဖွင့်လာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။